အစ္စရေးဝန်ကြီးချုပ်နေတန်ယဟူးကဒီအစ္စရေးပြည်သူတွေကိုပြောဆိုသွားတဲ့ရုပ်မြင်သံကြားမေးခွန်းထဲမှာဟာမတ်စ်တွေနဲ့ရင်ဆိုင်ဖို့အတွက်အချိန်ကြာမြင့်နိုင်မဲ့စစ်ဆင်ရေးအတွက်အစဉ်သစ်ပြင်ထားရမယ်ဆိုပြီးတော့ပြောဆိုလိုက်တာကြောင့်ဒီအပြစ်ခတ်ရက်စင်းနိုင်ဖို့ဆိုတဲ့မျှော်လင့်ချက်ကပြက်ပြဲသွားပါတယ်။ကုလသမဂ္ဂတွင်မှုချုပ်ဘန်ဂီမွန်ကတော့ဒီစစ်တမ်းခံရတဲ့ဂါဇာဒေသရဲ့အခြေအနေဟာတော်ကြီးကိုစိုးရိမ်စရာကောင်းနေပြီဆိုပြီးပြောဆိုပြီးတော့ဒီအခြေအနေပေါ်မှာအစ္စရေးနဲ့ဟာမတ်စ်စစ်သွေးကြော်တွေပေါ်မှာပြစ်တင်ပါတယ်။နှစ်ဖက်ကြားမှာချက်ချင်းဆိုသလိုအပြစ်ခတ်ရက်စဲကြဖို့ကိုလည်းအခြားကမ္ဘာခေါင်းဆောင်တွေနဲ့အတူပဲကုလသမဂ္ဂအကြီးအကဲကတောင်းဆိုလိုက်ပါတယ်။ပြပကအတွင်းမှာနှစ်ဖက်စလုံးဟာကျင့်ဝတ်မဆောင်ထိမင်းနဲ့တာဝန်မဲ့လုပ်ရက်တွေလုပ်ခဲ့ကြတယ်ဆိုပြီးတော့လေကုလသမဂ္ဂတွင်မှုချုပ်ကဆွဆွဲအပြစ်တင်ခဲ့ပါတယ်။ကုလသမဂ္ဂဘက်မှာဒီလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အပြစ်ခတ်ရက်စဲကိုချွင်းချက်မရှိချက်ချင်းလုံဆောင်ဖို့ဆိုပြီးတော့လေလူညိုရေးကောင်စီဥက္ကဋ္ဌကြီးညာချက်ထုတ်ပြန်အတည်ပြုခဲ့ပါတယ်။ဂါဇာစစ်အုပ်ဝင်တစ်ခုနဲ့နီနာပောင်ပန်းညာတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်ခလိငယ်တွေပါဝင်လူ၁၀ဦးထက်မနည်းမနည်းကသေဆုံးပါလေ။ဒီကိစ္စမှာပါလက်စတိုင်းနဲ့အစ္စရေးတာဝန်ရှိသူတွေကအပြန်အလှန်အပြစ်တင်နေကြပါလေ။ဒီစစ်အုပ်နဲ့ပန်းညာကိုအစ္စရေးဒုံးကြီးထိမှန်တာဆိုပြီးတော့ဟာမတ်စ်ဘက်ကပြောပါလေ။အစ္စရေးစစ်တပ်ကတော့သူတို့ပစ်တယ်ဆိုတာကိုညှင်းဆန်ပြီးတော့ပါလက်စတိုင်းဘက်ကဒုံးကြီးမှောက်ယွင်းပြီးတော့အဲ့ဒီကိုထိမှန်သွားကြတာဆိုပြီးပြောနေပါလေ။ဇူလိုင်လ၈ရက်နေ့ကစပြီးတော့ဒီအပြန်အလှန်ပစ်ခတ်ကြတဲ့အထက်မှာတော့ပါလက်စတိုင်းတထောင်ကျော်သေဆုံးပါလေ။အများစုကတော့ရပ်သားတွေဖြစ်ကြပါလေ။ဣဇရေးဘက်ကဆိုရင်တော့စစ်သား55ဦးနဲ့ရပ်သား3ဦးသေဆုံးနေပါတယ်ခင်ဗျာ။